သာသနာတော်နှစ်2565ခုနှစ်ကောဇာတက္ကရေ1383ခုနှစ်နတော်လာပြေကျော်5ရက်2021ခုနှစ်ဒီဇင်ဘာလ23ရက်စာသာပရိနိညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောမန္တလေးမြို့နေသတ်တော်မိဘများအားအမှုထား၍ဥဖြိုးဝေအောင်ဒေါ်သက်ထားအေးသမီးမအိတ်တီတီကျော်တာမောင်ထူးခန်းကျော်ရွှေမင်းသားဆက်ပြမိသားစုတို့ရှင်ရင်ကျင့်ပပြုလုပ်အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လင်း၍ကျေးဇူးတော်ရှင်မမောက်ခကျုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဖျားရွေးတော်ခြေတော်ဆုံးဥခတ်၍ရူသေးစွာရှောက်ထားအပ်ပါသည်ဖျာ
သာသနာတော်နှစ်2565နှစ်မြန်မာတက္ကရေ1383ခုနှစ်တတော်လာပြီကျော်5ရက်နိုင်ငံတကာနှစ်2021ခုနှစ်ဒီဇင်ဘာလ23ရက်နေ့၌အွန်လိုင်းမှာဟောကြားအပ်သောတရားဒေသနာတော်ဘေသူအမှားလဲအပိုင်းနှစ်အတ္တဒဏ္ဍသုတ်မနေ့ကအပိုင်းတစ်ကိုတာယူမင်းနေရဲ့တက်ကြသမိုင်းနဲ့ပဲအချိန်ကုန်သွားတော့ဒီနေ့ကျမှခါထာပေါင်းပုတ်ပေါင်း20ရှိတဲ့အတ္တဒါနတုတ်ကိုနံပါတ်3ခါထာကစပြီးတော့ပြောမှာမနေ့ကနံပါတ်1နဲ့နံပါတ်2အကြောင်းကိုကျဉ်းချုပ်ပြောပြီးနံပါတ်3လည်းကျဉ်းချုပ်ပြောထားခဲ့ပြီ။ယသဗျာကရှည်အတွက်အချင်းများပြီးတော့တိုက်ပွဲဝင်မှုလက်နက်တွေဆွဲကင်ထားတဲ့ဆွေတော်မျိုးတော်တာကိယာနဲ့ကောလိယာတို့ရဲ့ဂျာမားနောက်နှစ်ဖက်ရှင်ဆိုင်တိုင်းမဲ့စစ်တီတော်ရဲ့ချားမှာဒီတရားကိုဟောတာဖြစ်တယ်ပေါ့။တမအပြည့်ဒီတရားဟာနားလည်ဖို့တနေ့ခက်ခဲတယ်ပေါ့။တဘာဝကိုဟောတာဖြစ်လို့ဇလန်းနေလောက်တော့နားလည်ဖို့မလွယ်လောက်ဘူး။အဲ့တော့ကြိုးစားပြီးတော့ရှင်းလင်းပြမယ်လောကအကြောင်းကိုပြောပြတာဖြစ်တော့လောကကြီးရဲ့စိတ်ပြညင်းဝေးစရာကောင်းတာတွေကိုမြတ်စွာဘုရားကတမန္တမာတာရောလောကောတဲ့ပဝန်းကျင်မှာရှိတဲ့လောကကြီးလောကလို့ဆိုတာဒီတဏ္ဍလောကကိုရည်ညွှန်းပြီးတော့ပြောတာပေါ့နော်တရဝါရီတရဝါဆိုတဲ့နေရာမှာတရိစ္ဆာန်လည်းပါတယ်ပြိတ္တာလည်းပါတယ်အဘယ်လေးဘုံသားတွေအလုံးပါတယ်လူတွေပါတယ်နတ်တွေပါတယ်ဖြစ်မာတွေပါတယ်အလုံးတတ္တဝါတွေအလုံးကိုလောကလို့ခေါ်တာပဲတတ္တလောကပေါ့နော်ထိုတတ္တဝါတွေရဲ့တိယဘုံကိုဩကတလောကလို့ခေါ်တယ်အဲဒီတတ္တဝါရောတိယဘုံရောနှစ်ခုစလုံးဟာခိုင်မာမှုမရှိလို့အကြောင်းဒီပုံမှာမိတီးပြီးတော့ဖြစ်နေတာဖြစ်လို့သင်္ခါရလောကလို့ခေါ်တာ။တရဝအာလုံးကိုတတ္တလောကတရဝရဲ့တိရှိရဘုံကိုဩကတာလောကထိုသင်္ခါရထိုတရဝရနဲ့တိယဘုံတရားဘုံကသက်မဲ့တရဝါရီကသက်ရှိအဲ့ဒီသက်ရှိသက်မဲ့အရာနှစ်ခုလုံးသည်အကြောင်းတရားကဖန်တီးထားတဲ့အရာဖြစ်သောကြောင့်သင်္ခါရလောကလို့သူဆိုလိုတယ်ပေါ့နော်အဲ့တော့လောကအကြောင်းပြောလိုက်လို့ရှင်သက်ရှိသက်မဲ့ ਨੇ သင်္ခါရတရားတွေကိုရည်ညွှန်းပြီးပြောတာဖြစ်တော့မြတ်စွာဘုရားဟောလိုက်တဲ့စကားတမန္တမတာရောလောကော လောကကြီးဟာဖယ်ဖုံပဲဖြစ်ဖြစ်နော်တတ္တလောကပဲဖြစ်ဖြစ်သင်္ခါရလောကပဲဖြစ်ဖြစ်ဩကာသလောကပဲဖြစ်ဖြစ်လူဘုံပဲဖြစ်ဖြစ်နတ်ဘုံပဲဖြစ်ဖြစ်ပြမဘုံပဲဖြစ်ဖြစ်ဘယ်ဘုံပဲဖြစ်ဖြစ်ခိုင်မာတဲ့အရာတစ်ခုမှမရှိဘူးအတ္တရဆိုတာတာရဆိုတာအနစ်အနစ်ဆိုတာခိုင်မာတဲ့အရာကိုပြောတာမြဲတယ်ဆိုရင်လည်းနေသတာရခိုင်မာတယ်ချမ်းသာတယ်ဆိုရင်လည်းဒုက္ခတာရအနစ်ကောင်းတယ်အဲ့တော့တာရအနစ်ဆိုတာဘာလို့ပြောရတယ်ဆိုခိုင်မြဲခြင်းချမ်းသာခြင်းကိုလုံးတဲ့အတိုင်းကိုဆန္ဒအတိုင်းဖြစ်ခြင်းဆိုဆိုလိုတာကအပြောင်းလဲမရှိပဲနဲ့အခိုင်အမာယက်တည်နိုင်မှာအနစ်လို့ပြောတာအနစ်တာရလို့ပြောတာအဲ့တော့ဒီလောကကြီးမှာလက်ရှာကြည့်ပဲဆိုရင်ခိုင်မာတဲ့အရာတည်မြဲတဲ့အရာတခုမှမရှိဘူး။မြဲတမ်းရွေးရှားပြောင်းလဲနေတာတွေဖြစ်တယ်။ရွေးရှားပြောင်းလဲနေလို့ဟိုနေတဲ့ပြနိုးစရာ၊ခြင်နှက်စရာလည်းတခုမှမရှိဘူး။ဒုက္ခလို့ပြောတဲ့တခုမှမရှိဘူး။ဘာလို့လို့ဆိုကိုရထားတဲ့ချမ်းသာလေးကထာဝရဘာမဟုတ်တာပြီးရင်ပြောင်းသွားပြန်။ခဏလေးနေနဲ့ပြောင်းလဲတွေဖြစ်သွားပြန်။ဒါကိုဖြစ်ချင်တာတခုဖြစ်လာတာတခုအနတ္တလို့ခေါ်တာပေါ့နော်အဲ့ဒါလို့နေသဆိုတဲ့ခိုင်မာတဲ့အနေထားဒုက္ခလို့ဆိုတဲ့ကျင်နှက်စရာအနေထားအတ္တလို့ခေါ်တဲ့ကိုဖြစ်ချင်တာဖြစ်လို့ရတဲ့အနေထားလို့ခေါ်တဲ့ဒီအနှစ်သာရကင်းမဲ့နေတယ်လောကကြီးအနှစ်သာရကင်းမဲ့ဒါအနှစ်သာရမရှိတဲ့ရေအတွက်တိုက်ပွဲဝင်နေကြတာလေသူတို့အနှစ်သာရမရှိတဲ့ရေအတွက်ရံဖြစ်ကြတယ်တိုက်ပွဲဝင်ကြတယ်ဒါကြောင့်မြတ်စွာဘုရားအဲ့ဒါတွေဘာမှအနှစ်သာရရှိတာမဟုတ်ဘူးသူထောက်ပြတဲ့သဘောပဲเนาะဘယ်လိုအနှစ်သာရမရှိတော့ဆိုလို့ရှိရင်ရေမြုပ်ဆိုင်ကြီးရေကြောမှာမျောလာတဲ့ရေမြုပ်ဆိုင်ကြီးကိုကြည့်လိုက်အဲ့ဒီရေမြုပ်ဆိုင်ကြီးဟာအိမ်သေးပြီးတော့เนาะအိယာလုံးလို့ရမလားမရနိုင်ဘူးတခုသုံးချဖို့လုံးမလားမရနိုင်ဘူးထိလိုက်တာလည်းကြေပေါ်သွားတာပျောက်သွားပြန်ထိလိုက်ရင်တော့သူကတောင်ကြီးပုံကြီးလိုရေထဲမှာမျောလာတဲ့ရေမြုပ်ဆိုင်ကြီးတွေရှိတယ်အဲ့ဒီရေမြုပ်ဆိုင်ကြီးဟာအမကန်တခုမှမရှိတယ်လို့ထိလိုက်တာလည်းကြေမွသွားတယ်လို့ပဲလောကကြီးရလဲအတိုင်းပဲကောင်းမဲ့ထင်းနေတဲ့အချိန်နဲ့မကောင်းတော့ထို့တူပဲရေဘွက်တို့ဆိုရယ်အောက်ကရေထဲကိုတစမြေကနေကြလိုက်တဲ့ရေပေါက်ကလေးကအောက်ကအခန်းရှိတဲ့ရေထဲကိုရေပေါက်ကလေးကြလိုက်တာနဲ့တပြိုင်နဲ့ပွက်ခနဲ့ဆိုရေပူစီပေါင်းလေးပေါ်လာတာအဲ့ဒါရေဘွက်လို့ခေါ်တယ်နော်ရှိပူစပူစီပေါင်းပေါ့လေနဲ့ပါနဲ့ချုပ်ပြီးတော့တခါရလေပူစီပေါင်းလေးဖြစ်လာအဲ့ဒါလေးကရှိပေါင်းကလေးကြလိုက်တဲ့ကပွက်နဲ့ဆိုပြီးရေပူစီပေါင်းလေးပေါ်လိုက်ပြီးဖြတ်ဆိုကွဲထွက်သွားပြန်ဟာကြောင်အဲ့ဒီမှာရောနှစ်သာရရှာလို့ရမလားဆိုမရငပြောပင်ကြီးကိုနှစ်သာရရှာမလားဆိုငပြောတုံးကြီးကိုကြည့်နှစ်များရှိမလားခွာတစ်ဖက်ချင်းခွာတစ်ဖက်ချင်းခွာဆုံးသာသွားရောအနစ်ရှာမတွေ့ဘူးအဲ့ဒါလိုပဲလောကကြီးတစ်ခုလုံးဟာခိုင်မာတာဆိုတာကိုလိုက်ရှာလို့မရဘူးချမ်းသာအစ်စ်ကိုလိုက်ရှာလို့မရဘူးကိုဖြစ်ချင်တာဖြစ်တယ်ဆိုတာလိုက်ရှာလို့မရဘူးအားလုံးဟာမခိုင်မာဘူးအားလုံးဟာချမ်းသာတယ်ဆိုတာလည်းမရှိဘူးနောက်ပြီးတော့ကိုဖြစ်ချင်တာဖြစ်တယ်ဆိုတာလည်းမရှိဘူးဒါကြောင့်မို့လို့မြတ်စွာဘုရားတမန္တမတ္တရောလောကောလောကကြီးတစ်ခုလုံးဟာနှစ်သာရမရှိဘူးတဲ့အဲ့ဒါကိုသဘောပေါက်ဖို့လိုတယ်အဲ့ဒါကိုသဘောမပေါက်သည့်အတွက်ကြောင့်အနှစ်သာရမရမဲ့ဟာအတွက်တိုက်ပွဲဝင်နေကြတယ်လူတွေဟာဘာမှအနှစ်မရှိတဲ့အရာအတွက်တိုက်ပွဲဝင်နေကြတယ်လို့သူတို့ဆိုလို့တယ်ပေါ့နော်အဲ့တော့ဒါရင်လားလို့ဆိုမဟုတ်ဘူးလောကကြီးကိုကြည့်လိုက်မယ်ဆိုရင် ဘဲဘဲမှာပဲရှိရှိအရှိဘဲမှာရှိရှိနောက်ဘက်ကြည့်ကြည့်တောင်ဘက်ကြည့်ကြည့်မြောက်ဘက်ကြည့်ကြည့်ဓိတာတ္တဗ္ဗသမေရိတာအလုံးဟာလှုပ်ရှားပြောင်းလဲနေတာကြီးပဲတဲ့သင်္ခါရတရားတွေဟာဘယ်တစ်ခုမှယက်တည်နေတာမရှိဘူးလှုပ်ရှားပြောင်းလဲနေတယ်ဒါအဲ့ဒါ ever change မြဲပြောင်းနေတယ်တစ်ခုမှမရှိဘူးအမြဲပြောင်းနေတဲ့ဆိုတာကိုယ်ခန္ဓာကိုယ်ကိုယ်ဘဝလည်းကြီးမြဲပြောင်းနေပြောင်းနေလို့ပဲကောင်းမွန်ဟာဖြူတာဆက်ပင်းနေရအနက်ကဖြူဖြစ်လာတယ်ပေတော့နေတာပြောင်းလဲနေမှုကြောင့်ဖြစ်တာလေငငယ်လေးကကြီးလာတယ်အသားရောင်တွေပြောင်းလဲလာတယ်ဒါဝုန်းတိုင်းပြောင်းသွားတာမဟုတ်ဘူးတဖြည်းဖြည်းချင်းပြောင်းနေတာပဲအမြဲပြောင်းနေတာထက်ကလိုက်ပြောင်းတတိမထာလို့ပါအချိန်နေရာလဲကြီးလိုက်မနေ့ရောက်လိုက်နေ့လဲရောက်လိုက်ညနေရောက်လိုက်တော့ကြာကုန်ဆုံးသွားလိုက်ရောက်လာတဲ့အချိန်လေးကလဲပြောင်းလဲရဲ့ပဲတော့ဘယ်အချိန်ပဲဖြစ်ဖြစ်နိုင်လက်တန်လေးကိုကြည့်လိုက်မယ်ဆိုရင်သူကသွားနေတာပဲလေရက်နေတာမှမရှိတာအဲ့နိုင်လက်တန်လေးကိုပြောင်းနေတယ်လို့ပဲသင်္ခါရတရားတွေကလည်းပြောင်းနေတာတဲ့အဲ့ဒါကိုပြောတာသဗ္ဗတိတာသမေရိတာဘယ်ကြည့်လိုက်ကြည့်လိုက်အားလုံးကရွေးရှားနေတာရက်တန်ပြီးနေတာတခုမှမရှိဘူးအားလုံးကရွေးရှားသွားလာနေကြတာကြီးပဲဖြစ်တယ်လူတွေကတော့ထင်တယ်အေးကိုဗစ်ဖြစ်လို့အိမ်ထဲမှာပုံနေတယ်ဘယ်မှမသွားဘူးလို့ထင်ဘယ်မှာမသွားဘူးအိမ်ကနေဘယ်မှာမသွားဘူးခီးမထွက်ဘူးဆိုရင်ရှိနေတယ်ငြိမ့်နေတယ်လို့ပဲထင်တယ်ဘယ်ဟုတ်မလဲထိုင်နေရင်လည်းသူကပြောင်းနေတာပဲအိမ်နေရင်လည်းပြောင်းနေတာပဲစားရင်လည်းပြောင်းတာခီးသွားရင်လည်းပြောင်းတာအိမ်ထဲနေရင်လည်းပြောင်းတာအဲ့တော့အချင်းဟာခန္ဓာကိုယ်ကြီးဟာအမြဲတမ်းပြောင်းနေတယ်ဆိုတာကိုမြတ်စွာဘုရားတတိပေးတာသဗ္ဗတိတာသမေရိတာသင်္ခါရတရားတွေဟာသာဝရရွေးရှားပြောင်းလဲနေကြတာဖြစ်တယ်တဲ့အဲ့တော့ပြောင်းနေတဲ့သင်္ခါရတရားကိုဆုပ်ကင်ပြီးတော့သူနဲ့ပဲနေတော့မယ်သူ့ကိုအာကိုတော့မယ်ဆိုလို့ရမလားမရဘူးအာကိုဆရာဆိုရှာလို့ပါဗျာငြိမ်မှမငြိမ်တာကိုကအာကိုမလို့ကြားလိုက်တာနဲ့သူကပျောက်သွားပြီရွေးသွားပြီအဲ့တော့ကိုအာကိုမလို့ကြားလိုက်တာနဲ့ရွေးသွားတယ်အဲ့ဒါကိုပြောတာအဲ့ဒီမှာတရားရည်ရဲ့အဓိပ္ပာယ်ကိုအကျယ်ဖွင့်တဲ့ကျမ်းဟာမဟာနိဒိတပါဠိလို့ခေါ်တယ်။ပါဠိတော်ထဲမှာဒါရှင်းအောင်ထက္ကရာဖြစ်ကောင်းဖြစ်လိမ့်။အဲ့တော့ဒီသုတ္တနိဗ္ဗာန်မှာလာတဲ့ဒီဂါထာတွေဒီသုတ္တတွေကအလုံးလေးနဲ့တယ်။နိုင်ငံညာသားတွေကတော့စကလုံးတွေကလည်းနည်းနည်းခက်တော့ဒီသုတ္တတွေကိုရှင်းကြဆုံးသုတ္တလို့သတ်မှတ်တယ်ဆိုတော့စေကလုံးဝစာပြီးသုံးထတာရှေးကြဆုံးလို့အဲ့လိုသတ်မှတ်ပြီးတော့ထားတော့အဲ့ဒီမှာအဓိပ္ပာယ်တွေကလည်းမတမ်းမလေးနဲ့တော့မမြဲဘူးအလုံးဟာပြောင်းလဲနေတယ်ဆိုတော့လူလောကမှာခဏိကိုပတ်ဝန်းကျင်မှာပဲကြည့်လိုက်ချမ်းသာလို့ဝရမြင့်နဲ့ကာယီစီးလို့တော့တိုက်ကြည့်နဲ့အချွေရန်နေနဲ့ဒီလိုပဲနေနေပြီပဲလို့သူကငြိမ့်နေတာမဟုတ်ပြောင်းလဲနေတာအိမ်ပေါ်မှာနေရင်တဖြည်းဖြည်းအိုးလာတယ်အသက်ကြီးလာတယ်ရောဂါရလာတယ်ပြောင်းလာတယ်နောက်ဆုံးသေဆုံးသွားတယ်ဘယ်နေရာမှာပဲနေနေတည်ငြိမ့်နေတာမရှိဘူးဆိုတဲ့ဒါဒီအနေထားကိုသိဖို့လိုတယ်လို့ဆိုလိုတယ်အဲ့ဒါကိုရှင်းပြတဲ့အခါကျတော့လောကကြီးတစ်ခုလုံးကိုလွှမ်းမိုးချုပ်ကင်ထားတာတေခြင်းတရားကပဲလွှမ်းမိုးချုပ်ကင်ထားတာအသေးလွတ်တဲ့လူတယောက်မှမရှိဘူးလွတ်ထွက်သွားတဲ့လူမရှိဘူးဒီပြင်ကိစ္စတွေကဟိုလွတ်ကောင်းလွတ်လိုက်မယ်ဒီပြင်တွေကလွတ်ကောင်းလွတ်လိုက်မယ်တေခြင်းတရားလွတ်မဲ့လူကတယောက်မှမရှိဘူးဟောတေခြင်းတရားကလွတ်တယ်လို့လွတ်တာမရှိတယ်လို့ကိုယ်ဝန်းရံထားတာဝိုင်းပတ်ပြီးတော့ထားတာအိုခြင်းတရားဝိုင်းပတ်ထားတယ်လူတယောက်ဘဝရောက်လာပြီဆိုလို့ရှိရင်အိုခြင်းတရားကကိုယ်ပိုက်ရန်ထားတာဖြစ်နေတယ်ပိုက်ရန်ထားလို့ဘယ်ဟာဖြစ်ဖြစ်မျက်စိကလည်းဥသွားမှာပဲနားကလည်းဥမှာပဲနှာခေါင်းလည်းဥမှာပဲဥတယ်ဆိုတာ အင်အားတွေညှော့သွားတယ်လှပမှုတွေပျက်စီးသွားတယ်ဒီလိုဆိုလိုတာပေါ့နော်အဲ့တော့အိုချင်းတရားကလည်းပဲဝိုင်းပတ်ထားတယ်အဲ့လိုဝိုင်းပတ်ထားတဲ့အချိန်မှာအေးစေးစေးလာဆိုမဟုတ်ယင်ထဲမှာလဲလိုချင်တဲ့တဏှာဆိုတာရရဟိုမြားစုနေတယ်လို့ပဲဒါရနှုတ်လို့မရအနှုတ်ရခက်တာကိုမြားတံလို့ခေါ်တယ်ရှေးတုန်းကတော့စစ်တိုက်တဲ့အခါမှာမြားနဲ့ပြစ်တယ်မြားဥကခြုံမိမဲ့လို့မြားဥရဲ့နောက်မှာအထစ်ကလေးနှစ်ခုပါတယ်ပြန်နှုတ်ဖို့ကြတော့ခက်တယ်အဲ့ဒါလိုပဲယင်ထဲကတွေ့တတ်တဲ့တဏှာကိုဖယ်ရှားဖို့သိက်ခက်တယ်သိက်ခက်တယ်ဒါကြောင့်မို့စူးဝင်နေတယ်မြားလို့ဥပမာပေးပြီးတော့ဟောလူတွေဟာအဲ့ဒီလိုဒုက္ခရောက်နေမိမြားကစူးဝင်ပြီးတော့နေတာဖြစ်တယ်တဲ့အဲ့တော့အခုလိုလောကကြီးတစ်ခုလုံးဟာအနှစ်သာရကင်းမဲ့နေတယ်ခိုင်မာမှုမရှိဘူးတော့ဘယ်နေရာကြည့်လိုက်ကြည့်လိုက်အလုံးဟာလှုပ်ရှားရင်းရိုက်ပျက်စီးနေတာပဲဖြစ်တယ်ဆိုတော့အဲ့ဒီနေရာထဲမှာအိဆံဘဝမတ္တနောကို့အတွက်မိကိုအထားရာကုန်းခိုရာနားခိုရာလေးပဲရှိမလားဒီသင်္ကာရတရားလောကကြီးထဲမှာကို့အတွက်အေးစေးစေးထာဝရနေရမယ့်နေရာလေးများရှိမလားလို့လိုချင်ကြတယ်ရှိချင်ကြတယ်လူတိုင်းလူတိုင်းဟာထာဝရအေးချမ်းချမ်းနဲ့ဘေးရန်ကင်းပြီးတော့ဘဝမှာတစ်သလုံးအေးချမ်းချမ်းနေခြင်းတဲ့နေရာလေးကိုရှာတဲ့အခါမှာမြတ်စွာဘုရားကအဲ့လိုနေရာမျိုးလူချင်းတွေဘလောက်လူချင်းလူချင်းနဲ့နတ္တသာသိအနောတိတံအဲ့ဒီလိုသာဝရရင်းအေးပြီးတည်ငြိမ်စွာနေနိုင်တဲ့နေရာဆိုတာငါတော့မတွေ့ဘူးတဲ့လောကကြီးဒီမှာရှာရင်ငါတော့မတွေ့ဘူးနတ္တသာသိငါဘယ်တော့မှမတွေ့ဘူးဖះအောင်ရှာလို့မတွေ့ဘူးဆိုတော့ကျန်တဲ့လူလည်းပဲတွေ့နော်ဖះအဲ့ဒါငါမတွေ့ဘူးတဲ့အနောတိတံဘလို့မတွေ့တာတော့လို့ဆိုလို့ရှင်သူကအားလုံးကပြောင်းလဲပြီးတော့ပြည်သွားတာတွေကြီးပဲဖြစ်လို့တည်ငြိမ်အေးချမ်းတဲ့ဟာဆိုတာမတွေ့တော့အဲ့ဒါကိုမဟာနေဒီသာဆိုရဲကျမ်းကြီးမှာရေးထားတာတော်တော်ရှင်းတယ်သူကနော်မတွေ့ဘူးဆိုတဲ့နေရာမှာတပ္ပံယုဖြင့်ညာတရာယဩတိစရာယဩတိတံတော့လောကမှာနုပြူတဲ့ဟာတွေအလုံးဟာဘယ်မှာဆုံးသက်သွားတော့ဆိုရင်ဦးခြင်းမှာဆုံးသက်သွားတယ်အဲ့တော့နုပြူမှုသည်တည်ငြိမ်တဲ့အရာလားဆိုမဟုတ်လူတွေကနုပြူတဲ့ငယ်ရွယ်တဲ့အရာတွေဟာတည်ငြိမ်နေတာလားဆိုမဟုတ်စရမအဆုံးသက်ရမှာပဲရွေ့နေတာသွားနေတာလို့ဆိုလိုတယ်အဲ့ဒါလိုပဲတပ်ပံအာရောက်ချံပြာရိဏဩတိတံကျမ်းပါတယ်ကျမ်းမကြီးကောင်းလိုက်တာတောင်းတော်မြည်နေတယ်ဆိုတူနော်ကျမ်းမကြီးကောင်းတယ်ရောဂါလုံးဝကင်းတယ်ဆိုတဲ့တူတယ်ပြာရိဏဩတိတံနောက်ဆုံးကျတော့ရောဂါဖြစ်ပြီးသစ်ဆုံးရတာပဲတဲ့နော်ကျမ်းမကြီးကလည်းပဲထာဝရတည်ငြိမ်နေတဲ့အရာမဟုတ်ဘူးလို့ဆိုလိုတယ်။သဗ္ဗံစီဝိတံမရဏေနဩတိတံ ਨੇ သရဝရရဲ့အသက်မှန်သမျှဟာတည်ခြင်းမှာဆုံးသက်တာ။အဲ့တော့အသက်ရှင်ခြင်းဟာထာဝရမဟုတ်ဘူး။သူ့ရဲ့အဆုံးသက်ကလာလိမ့်မယ်။လာနေတယ်။အဲ့ဒါဒါကြောင့်မို့လို့နတ္တသာသိအနောတိတံအဆုံးမသက်တဲ့အရာဆိုတော့လောကမှာရှိကိုမရှိဘူး။နေကြီးကလည်းထွက်လာတယ်ဝင်သွားတယ်အဆုံးသက်ရှိတာပဲနော်အလုံးဟာအဆုံးသက်ရှိတယ်အဲ့ဒီအဆုံးသက်ရှိတယ်ဆိုတဲ့သဘောတရားတွေကိုဒီတဝိနေတူစစ်တိုက်ဖို့တာစုနေကြတယ်လောဘဒေါသတွေလွန်မှုနေတယ်ဆွေတော်မျိုးတော်တွေဖြစ်တယ်တာကိယတို့ကောလိယတို့ကိုမြတ်စွာဘုရားသူတို့ခေါ်နေတာဒါနေမကဘူးလောကမှာလောကရန်နေနဲ့ကြည့်လိုက်မယ်ဆိုလို့ရှင်အာလူတွေစီးပွားရေးအောင်မြင်နေရလိုက်တာတနေ့တနေ့အယောင်းဝဲသွားလဲကောင်းနေတနေ့တနေ့ဝင်ငွေရအများကြီးနော်အလုတ်ကောင်းနေအလုတ်ကန်ကောင်းနေဆိုရတယ်တို့ကျင်နာရရ အဲ့ဒီရခြင်းဆိုတဲ့သဘောတရားဟာလည်းပဲနောက်ဆုံးမှာတော့မရဘူးဆိုတာနဲ့အဆုံးသတ်သွားတယ်။မငြိမ်ဘူး။သဗ္ဗံယတံအာယတေနဩတိတံ။အာနာမည်ကြည့်လိုက်တာ။အဲတေယုတ်ဆောင်ဘသူတဲ့နာမည်ကြည့်တယ်။ဆိုကကောင်းတယ်။လူတူတွေကအလုံးကသဘောကျကြတယ်ဆိုရယ်။ချမ်းရံနေကြော်စောမှုတွေအဲ့ဒါမှများတဲ့လူကလည်းနောက်ဆုံးမှအကျော်ဆုံးပဲပြီးဆုံးသက်သွားတာပဲတသလုံးကြော်ကြနေတဲ့လူကမရှိဘူးနောက်ဆုံးမှပြည့်ဆုံးသွားတာပဲတဲ့သဗ္ဗံပတန္တံနေနာယဩတိတံချီးမွမ်းခံရမှုတွေအားလုံးကလည်းပဲနောက်ဆုံးမှအကဲ့ရဲ့ခံနဲ့ပြီးသွားရတာပဲဒီလိုဆိုလို့သဗ္ဗံဒုက္ခဒုက္ခေနဩတိတံချမ်းသာဟုသမယလည်းပဲဆဲဒုက္ခရောက်ပြီးဆုံးသက်သွားတာပဲ။လိုက်ကြည့်လိုက်မဲ့ဆိုရင်ဘဝကြီးဟာသာဝရဆိုတာတခုမှမရှိဘူး။အကောင်းတွေကဆုံးတဲ့အဆိုးတွေပဲပြည့်တတ်သွားကြတယ်။အလုံးဒီလိုပဲ။နော်။အဆိုးနဲ့အဆုံးမတတ်တာတခုမှမရှိဘူး။ဘဝဟာမွေးဖွားလာခြင်းဟာမွေးဖွားလာခြင်းဟာတည်ခြင်းမှဆုံးသက်သွားတယ်ဆိုတော့အကောင်းနဲ့ဆုံးသက်ရတာမဟုတ်ဘူးပေါ့နော်။အဲ့ဒါကိုမြတ်စွာဘုရားသဘောပေါက်အောင်ဟောပြီးတော့နောက်ဆက်ပြီးတော့ဟောတဲ့အခါမှာဩတာနေတွေဝဖြာရုတ်တိဒိဋ္ဌောအမေအရတိအဟုဩတာနေတွေဝဖြာရုတ်တိအဲ့ဒီလူသဘောဝတရားကြီးဟာဆလာပြီးရင်ဆုံးသက်သွားတယ်အဲ့ဒီလူဆုံးသက်သွားတဲ့ဟာတွေဟာလူဆန္ဒနဲ့အညီဆုံးသက်တာလားဆိုမဟုတ်ဗျာရုဒ္ဓဆန့်ကျင်ရဲ့တန်နဲ့ဆုံးဖြတ်သွားတယ်။နော်ဆန့်ကျင်နေပါလျက်ကိုမလူခြင်းပါလျက်နဲ့ဒီမဖြစ်ကျင်တာတွေဖြစ်သွားကြတယ်။ဖြစ်ကျင်လို့ဖြစ်တာမဟုတ်ဘူး။ဒါပေမဲ့တွေးကောင်းတွေးလိမ့်မယ်။တည်ကျင်တဲ့ကောင်စိတ်တော့လို့တည်သွားတယ်ဆိုတာသူလည်းပဲစိတ်ဖောက်ပြန်နေတော့သည်ကျင်တာတကယ်တရားမဲ့ကြတော့ကြောက်တယ်။မတည်ကျင်ဘူးသူ။သေးရဲဆိုရလူလည်းမသေးကြဘူးတက်ရှင်ကျင်နာကြီးပဲဘယ်လိုပဲဖြစ်ဖြစ်အဲ့တော့ကိုယ့်ရဲ့ဆန္ဒကိုစန့်ကျင်ပြီးတော့အခုလို့ဆုံးခန်းတိုင်ရောက်သွားတာတွေကိုကြည့်လိုက်မဲ့ဆိုရင်တဲ့လောကကြီးကကျေနပ်เสียရပျော်ရွှင်เสียရပဲရှိမလဲညီးငွေ့เสียရကြီးပဲအဲကိုမလို့ကျင်နာတွေဖြစ်တာလေကိုယ့်ဆန္ဒနဲ့စန့်ကျင်တာပဲအမြဲတမ်းတော့လူတွေကခဏတစ်ပြုတ်ကိုလိုချင်တာလေးရနေတော့ဒါထာဝရလိုထင်းနေကြကိုသိချင်တဲ့ပညာလေးသင်လို့ကိုသွားချင်တဲ့နေရာလေးသွားကိုလိုချင်တာလေးတွေရနေတဲ့အောင်မြင်နေတဲ့ဆိုတဲ့လူတွေကသူကဟိုတခဏလေးကြုံတွေ့နေရတဲ့ဟာဒီပေါ်မှာထာဝရလိုအောင်မြင်နေတာနောက်ဆုံးမရောက်တဲ့အခါကျတော့ကိုဆန္ဒနဲ့အကုန်ဆန့်ကျင်ပြီးတော့ဖြစ်သွားတယ်တဲ့ဘာလို့လို့ဆိုရင်လူပြိုတဲ့အနေထားလဲအိုရှင်ကဆုံးသက်ပြီးသွားတယ်။ကျမ်းမာတဲ့အနေထားကိုလည်းပဲယောဂအဆုံးသက်ပြီးသွားတယ်။တက်ရှင်မှုအနေထားကိုလည်းတေခြင်းတရားကဆုံးသက်ပြီးသွားတယ်။ရရှိအောင်မြင်နေတဲ့အနေထားကိုလည်းပဲမရရှိခြင်းကဆုံးသက်ပြီးသွားတယ်။အချမ်းရံကြော်စောသတင်းကြီးနေတာကိုလည်းချမ်းရံမဲ့ခြင်းကဆုံးသက်ပြီးသွားတယ်။ချီးမွမ်းခံရခြင်းကိုလည်းပဲတော့ကဲ့ရဲ့ခံရခြင်းကဲ့ရဲ့ခြင်းကဆုံးသက်ပြီးသွားတယ်။ချမ်းသာဒုက္ခတွေကိုလည်းပဲဒုက္ခကနေအဆုံးသက်ပြီးသွားတယ်အဲ့ဒီလိုအဆုံးသက်ပြီးသွားတာလူအကြိုက်လားလို့ဆိုဘယ်ဟုတ်မလဲတဲ့ဖြာရုပ်တိသူ့အနေနဲ့သူဖြစ်ချင်တာကဘာလို့ဆိုရင်ဘယ်သူပဲဖြစ်ဖြစ်ထာဝရနုပြိုချင်တယ်တချင်တယ်ထာဝရနုပြိုချင်တယ်တင်းအောင်တင်းတယ်နော်ရွပနာဆိုရွပရွပညာကာမတတ္တာတရဝရီမန္တရာသာဝရအနုပြုမှုမြတ်လို့ကြတယ်အလုံးသာဝရအနုပြုမှုမြတ်လို့တဲ့တရဝရီဟာတဲ့အိုခြင်းတရားကိုအမြဲတမ်းစမ်းကျင်နေကြတာပဲဟုတ်တယ်မလားမအိုခြင်းမအိုခြင်းလို့ဘူတောက်ထိုးတာတို့ဆေးဆိုးတာတို့ပရိတွန့်တာတွေကာကွယ်တာတို့ပရိတွန့်လာပြီဆိုရင်နိုင်ငံခြားသွားပြီးအရေးကိုတင်းအောင်ချုပ်ထားတို့မျိုးတော်လို့တယ်လေ။သွားကြွရင်လည်းသွားအသစ်ဆိုင်တာလို့။အိုးရုပ်အိုးရည်ဖြစ်လာတာကိုမြဲတမ်းစကြင်။က ကိုဆန်းကျင်တာတွေဟာဖြစ်လာလို့ဆိုကိုဆန်းကျင်တဲ့ဟာတွေဖြစ်လာတာနော်ကိုမဖြစ်ချင်တာတွေကိုဖြစ်လာအဲ့ဒါကိုပြောတော့ဩတာနေတွေ့ဝဖြာရုပ်တီလူတိုင်းလူတိုင်းဟာကိုမဖြစ်ချင်တာတွေကြီးပဲဖြစ်တာကောနော်ငယ်ရွယ်နှုတ်ပြချင်တာလဲမရဘူးနော်ဒီကြမ်းမချင်တာလဲမရဘူးထာဝရကြမ်းမချင်တဲ့လူကလဲမရဘူးယောဂရတာပဲအဲ့ထာဝရဒီအသက်ရှင်နေတာလဲမရဘူးသိချင်းတရားရောက်လာပြန်ဆန့်ကျင်နေတာတွေကအကုန်ရောက်တယ်။သာဝရကောင်းစားအောင်မြင်နေတာလည်းမရဘူး။သာဝရနာမည်ကြီးနေတာလည်းမရဘူး။သာဝရချီးမွမ်းခံရရင်လည်းမရဘူး။အဲသာဝရဒီချမ်းသာဒုက္ခဆိုတာလည်းမရနိုင်ဘူးတဲ့။ကိုလိုချင်တာကချမ်းသာရတာကဒုက္ခ။ကိုလိုချင်တာကကြမ်းမာတာရတာကဖြာတိ။ဟောအဲ့ဒီလိုဘဝမှာမဖြစ်ချင်တာတွေဘယ်ဘယ်သူပဲကြည့်ကြည့်ကိုဖြစ်ချင်တာသာဝရဖြစ်နေတယ်လူဆိုတဲ့ဝမရှိဘူးကုံတော့အဲ့ဒါတွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဒိဋ္ဌဝမေအရတိဟုမြတ်စွာဘုရားဟောတာအဲ့ဒါတွေကကြည့်ပြီးတော့ငါတော့တော်စိတ်ပြက်တယ်ပေါ့လောကကြီးကိုညှင်းငွေတယ်လို့ပြောတာလိုချင်မှုတဲ့လိုချင်လို့ထိနှက်ဆွပြီးတော့တော့ထက်တရားကျင့်တာလေငါတော့အဲ့ဒါတွေတော်တော်စိတ်ပြက်ပြီးတော့ညှင်းငွေတယ်တို့ချင်းစရာတစ်ခုမှမရှိဘူးဒိဋ္ဌဝမေအရတိဟုတဲ့အဲ့လိုစိတ်ပြက်စရာကောင်းမြလားလို့ဆိုမဟုတ်ဘူးလူတွေမှာအဲ့စိတ်ပြက်စရာကောင်းတဲ့အနေအထားမှာရှင်ဝမှာလှမ်းမြညောင်းကြီးရတဲ့စူးနေသေးတယ်အဲ့ဒီရှင်ဝမှာစူးနေတဲ့မြညောင်းဟုတ်တယ်ငါကမြင်ခဲတယ်လူတွေကမမြင်ကြဘူးကိုယ့်ရင်ထဲမှာမြားညောင်းကြီးစူးနေတာမမြင်ကြဘူးတဲ့စူးမှန်းတော့မသိဘူးစူးမှန်းမသိဘူးစူးမှန်းမသိတဲ့မြားညောင်းကြီးရှိတယ်ဆိုတာငါကတော့တွေ့တယ်မြတ်စွာဘုရားပြောတာငါကတော့အဲ့ဒီလူတိုင်းလူတိုင်းရဲ့ရင်ထဲမှာမြားညောင်းကြီးစူးနေတယ်ဆိုတာငါကတော့သိတယ်သို့တော့လူတွေကဒါမြင်ဖို့လွန်ခက်တယ်တဲ့အဲ့ဒါကိုအထစ်ထတန်လမတ်တခေဒါပြင်းတဲ့ဒီလောကကြီးမှာဒုဒ္ဒတံဟရယတိတံလူတွေရဲ့ရင်ထဲမှာစူးနေတဲ့ညာညောင်းကြီးကိုမြင်မို့ရအမတန်မှခက်တယ်သို့တော့ငါမြင်ထားတယ်တဲ့လူတွေမှာရင်ထဲမှာစူးနေတဲ့ဟာကြီးကိုငါမြင်နေရတယ်အဲ့တော့ဒီနေရာမှာမြားညောင်ဆိုတာတွေနဲ့ပတ်သက်ပြီးတော့မြားညောင်ဆိုတာတင်စားပြီးတော့ခေါ်လိုက်တာပေါ့ညောင်ဟာခုနှစ်မျိုးရှိတယ်လို့ပြောလူတွေရင်ထဲမှာစီးဝင်စူးဝင်နေတဲ့အရာခုနှစ်မျိုးဖြစ်တယ်ราคะဆိုတာလည်းမြားညောင်တစ်ခုဟုတ်တယ်ပေါ့လူတွေရင်ထဲမှာတွေ့တာမှုတတ်မဲ့မှုတွေပြည့်ရှိတယ်လေတဲ့တမှုတမဲ့အဲ့ဒီဟာတဲ့တမှုတမဲ့မှုကိုနှုတ်ပြဖို့ဆိုတာတော့ခက်တယ်အဲ့တော့စူးနေတဲ့မြားနှုတ်ဖို့ခက်တယ်လို့ပဲဒါကိုဖဲဖို့အမှန်တမ်းခက်တယ်ဒါကိုราคะตันละလို့ခေါ်တယ်ပါဠိလိုမြားညောင်းကိုตันละလို့ခေါ်တယ်ဟောราคะသည်ตันละရှင်ထဲမှာခိုင်ခိုင်မြဲမြဲဝင်နေလို့ตันละနောက်ပြီးတော့မုန်းတီးမှုဒေါသကလည်းပဲตันละပဲအမုန်းတရားကလည်းဖဲဖို့တော်တော်ခက်တယ်သောတာဆိုတာလေရင်ထဲကမကြည်မနှက်ဖြစ်နေတာကိုဖယ်ဖို့တော်တော်ခက်တယ်။ဘဲခိကြီးကြီးလူတွေကတွေ့တာမှုဆိုတဲ့မြားညောင်းကြီးလည်းမနှုတ်နိုင်ဘူး။မုံတီးမှုဆိုတာကြီးလည်းမနှုတ်နိုင်ဘူး။မုံစရာရှိမုံလိုက်ကြမှာပဲတွေ့စရာရှိတွေ့လိုက်ကြမှာပဲရှိနေတာပဲလေ။သူကနောက်တစ်ခုကပါတော့ဆိုရင်မောဟတန်လား။မောဟဆိုတာတွေးဝေးတယ်။တွေးဝေးတယ်ဆိုတာလုံးတင်တာແລະမလို့သိနေခွဲချမမြင်တာလောကမှာအမှန်တရားဆိုတာဘယ်ဟာလဲဆိုတာကိုမသိတာမသိတာဟာဟိုဘာမှမသိတာတော့မဟုတ်ဘူးအမှားကိုအမှန်ထင်နေတဲ့ဟာမျိုးဆိုလို့လေပေါ့နော်အမှားကိုအမှန်ထင်နေတယ်မရှိတာကိုအရှိထင်နေတယ်ရှိတာကြတော့မရှိဘူးထင်နေတယ် အဲ့ဒီလိုလွဲမားတဲ့အသည့်ရတာမောဟတဏ္ဍာလို့ခေါ်တယ်ဒါလည်းယင်ထဲမှာတွဲနေတာနောက်တစ်ခုကိုယ့်ကိုယ်အထင်ရောက်နေတဲ့မာနဆိုတာလည်းညာညောင်းတစ်ခုပဲနောက်မမှန်ကန်တဲ့အတွေးတွေအမြင်တွေကလည်းလူတိုင်းမှာရှိတယ်လူတိုင်းမှာရှိတယ်အဲ့ဒီအတွေးတွေအဲ့ဒီအတွေးတွေကလည်းပဲကိုယ့်အတွေးကိုကိုယ်ကျင့်တတ်နေလို့ဒိဋ္ဌိတန်လာတယ်သူကလည်းအမြင်ဆိုတာတယောက်နဲ့တယောက်မတူကြဘူးအဲ့ဒီအမြင်ကလည်းများမှများညောင်းပဲတဲ့အဲ့ဒီပဲပူထူးထူးခြားခြားပူပြီးတော့ဒါတွေကတော့ကိလေသာတွေအနေနဲ့သိမသိတာပူသိတာတော့ဘာလို့ဆိုလူတွေမှာရထားတဲ့ပစ္စည်းဥစ္စာတွေဆုံးရှုံးသွားလို့ရှိရင်ယင်ထဲကပူလောင်ကြတယ်စိုးရင်တော့ကဖြစ်ကြတယ်နော်ကိုယ်ဆွေတွေမျိုးတွေတခုဖြစ်ရင်ဆိုရင်တော့ကရောက်ကြတယ်ကိုပစ္စည်းဆုံးရှင်ဆိုရင်တော့ကရောက်ကြတယ်ဆိုရင်ဖြစ်တော့မယ်ဆိုရင်လည်းဆိုရင်နဲ့ဖြစ်ပြီးရင်လည်းဆိုရင်တော့ကလို့ခေါ်တယ်ရှင်တွေမှာပူလောင်တယ်ရှင်တွေမှာပူလောင်တယ်အဲကိုယောဂဖြစ်ပြီဆိုလည်းရှင်တွေမှာပူလောင်တာပဲအဲ့ဒါကိုတောကတန်လာလို့ခေါ်တယ်တောကဆိုရဲညာညောင်းတော့မတ္တမသိတာလည်းပေါ့အဲ့ဒီတောကလည်းပဲတန်လာပဲနောက်တစ်ခုကကထံကထာတန်လာ ਨੇ ကထာကထာတန်လာဆိုတာမေကွန်းထုတ်ပြီးတော့အဖြေမပေးနိုင်တာကထံဆိုတာဘာဘယ်လိုလဲအဲ့ဒီစကားနှစ်ခုကိုကထံကထာလို့သုံးလိုက်တယ်ဘယ်လိုလဲဆိုတာဘယ်လိုပဲမေကွန်းသာရှိပြီးအဖြေမထုတ်နိုင်တာအဲ့ဒါကိုဝိသိကိစ္စလို့ခေါ်တယ်နော်အဖြေကိုယ်ကိုအဖြေမထုတ်နိုင်တဲ့အနေထားကြီးတခုကရှိတယ်။အဲ့ဒါလည်းပဲမြားညောင်းပဲတဲ့။အမြဲတမ်းမဖြေရှင်းနိုင်တဲ့အတွေးတွေခေါင်းထဲမှာရှိနေတယ်။ဆိုပါစို့ငါတရားသိသွားရင်ဘယ်ရောက်မှာတော့သိဘူးနော်။ဘယ်ရောက်မှာငါဘယ်ဘဝလာတာတော့မသိဘူး။ဘယ်ရောက်မှာဘာဖြစ်အောင်မှာတော့မသိဘူး။ဟောအဲ့ဒီအတွေးတွေတွေးကြည့်လိုက်ရင်ခေါင်းထဲမှာခြားခြားလဲသွားမယ်နော်။ငါဖြစ်အောင်မလားတော့မဟုတ်ပါဘူးငါဖြစ်အောင်မလားတော့မဟုတ်ငါမဖြစ်တော့ဘူးလားငါလူဖြစ်မလားငါနတ်ဖြစ်မလားဘာဖြစ်မှာတော့ဘာမှမသိဘူးအဲ့ဒါမေကွန်းသာထုံနိုင်ပြီးတော့ဖြေမထုံနိုင်တဲ့အရာတွေပဲပေါ့ရှုံမသံတရားဖြစ်တာအဲ့ဒါအေးလောကမှာဖျားဆိုတာရောတကယ်ရှိသလားဟိုလူကလည်းသူတို့ကဖျားဒီလူကလည်းသူဖျားနဲ့ကောင်းကင်ဘုံမော့ကြည့်ပြီးကောင်းကင်ဖျားမြေမြေပြတော့ဘယ်ဟာဖရာတို့တော့တန်တရားတွေဖြစ်တာပဲလေဒါလေတန်တရားဖြစ်တယ်တန်တရားဝေါကလိုချောင်းဆိုတာတကယ်ရောရှိလားနိဗ္ဗာန်ဆိုတာရောတကယ်ရှိလားစဉ်းစားလိုက်ရင်ကောင်းတယ်မှခြားခြားလဲသွားမယ်အဲ့ဒါတွေကလည်းပဲယင်တွေကနှုတ်ပြစ်လို့မရတဲ့ကထာကထာတန်လာဆိုတဲ့အတွေးမြညောင်ကြီးကကိုယ့်ယင်ထဲမှာရှိတယ်အဖြေမထုတ်နိုင်တဲ့တန်တရားမြညောင်ကြီးကကိုယ့်ယင်ထဲမှာရှိနေတယ်တဲ့အဲ့ဒီမြားညောင်းတန်လန်းတရဝါးတွေတက်ရှိတရဝါးတွေမှန်သမျှဟာလူတိုင်းလူတိုင်းမှာမြားညောင်းခုနှစ်မျိုးတန်လန်းရှိနေတယ်ဆိုတာငါတွေ့တယ်။ဒါပေမဲ့တကယ်မြားညောင်းရင်ထဲရှိတဲ့ပုဂ္ဂိုလ်တွေကသူတို့ရင်ထဲမှာမြားညောင်းရှိတယ်ဆိုတာမသိကြဘူး။ငါကတော့တွေ့ထားတယ်။ရသော်ဘုရားလို့ဟော။မင်းတို့ကမသိကြဘူးငါတွေ့ထားတယ်။ဘာမလို့လို့ဆိုဒုဋ္ဌတံဟရိယတိတံရှင်ထဲမှာရင်ဆိုတာနှုတ်ဟိုရင်ကိုပြောတာတင်စားပြီးတော့ပြောတာယင်လို့ဆိုတာစိတ်ကိုပြောတာပဲเนาะစိတ်ထဲမှာစူးဝင်နေတဲ့ရောက်နေတဲ့အဲ့ဒီမြားညောင်ကြီးခုနှစ်မျိုးဟာတဲ့မြင်မှုတော်တော်ခက်ပါလေအဲ့ဒီမြင်မှုတော်တော်ခက်တဲ့မြားညောင်ကိုအတ္တတံငါတော့တွေ့ထားပြီပြီဒါကြောင့်လို့ငါအဲ့ဒါတွေကိုဖယ်နှုတ်ပလိုက်ပြီလို့ဆိုလိုတယ်ပေါ့เนาะဒါပြည့်ဟုတ်ပြီမြားညောင်ကိုမနှုတ်နိုင်တဲ့သရဝါဒီဘာဖြစ်လဲ။မြတ်စွာဘုရားကတော့ငါကတော့နှုတ်ပလိုက်ပြီးမရှိတော့ဘူး။ငါရင်ထဲမှာမြားညောင်မရှိတော့။အဲ့တော့မနှုတ်နိုင်လို့မြားညောင်တန်လန်းဖြစ်နေရင်ဘာဖြစ်တုံးဆိုတာ။မြတ်စွာဘုရားဟောတယ်။ရေနတန်လေနဩတိန်နောဓိတာတ္တဘဝိထဝတိ။ရှင်ထဲမှာမြားညောင်ရှိနေတဲ့ပုဂ္ဂိုလ်ဟာတဲ့။ဘဝမှာမရတည်ဘူးတဲ့။ဟိုဘဝနေဟိုဘဝဟိုဘဝနေဟိုဘဝနော်လူဘွားနေပြီအပယ်လေးဝင်ရောက်သွားလိုက်ငရဲကြလိုက်ငါဖြစ်လိုက်နွားဖြစ်လိုက်နော်ကြက်ဖြစ်လိုက်ခွေးဖြစ်လိုက်နော် ရှောက်ပြေးနေတာဘယ်နေရာမှာဘာနဲ့ဥမာတူတော့ဆိုခွေးယူဟာဟိုရှောက်ပြေးနေတယ်လို့ပဲတနေရာထဲမှာမနေဘူးရှင်ထဲမှာမြားမြောင်ရှိနေတဲ့သရဝါတူဟာသူကမရက်တည်နိုင်ဘူးတဲ့ရေနတန်လေနဩဒိန်တော့အိမ်မြားရင်နဲ့ရောက်နေပြီဆိုလို့ရှိရင်တော့တဲ့ဓိတာတတ်ပါဝိထာဝတိအယမျက်နာဆိုတာဘဝတွေကိုရည်ညွှန်းတာအဲ့ဘဝတွေကိုသူကပြေးလွှားနေမှာပဲဘဝတွေထဲမှာပြေးလွှားနေမယ်တဲ့အဲ့တော့ဘဝတွေထဲပြေးလွှားနေတယ်ဆိုတာစိတ်အနေနဲ့ကလည်းအဲ့ဒါဟိုပြေးနေရတဲ့ဟာတစ်ခုပေါ့ဆိုပါစို့ရာဂမြောင်းညောင်းစူးနေလို့ရှိရင်လည်းပဲတွေ့တာမှုတွေမျိုးစုံဖြစ်တယ်ဒေါသမြောင်းညောင်းစူးနေလို့ရှိရင်လည်းမကျေနပ်မှုတွေမျိုးစုံဖြစ်တယ်မောဟမြောင်းညောင်းစူးနေလို့ရှိရင်လည်းအမှန်မသိမှုတွေနဲ့လုံးချာရိုက်နေတယ်မာနမြောင်းညောင်းရှိနေလို့ရှိရင်လည်းအဲလူချင်းကြည့်ပြီးတော့ငါအသာတယ်သူကသာတယ်ငါနဲ့တူတူပဲဆိုတာတွေတွေးနေတယ်နော်ဒိဋ္ဌိဆိုရဲမြညာရှိနေပြန်တော့လေအယူရေးရနဲ့ပတ်သက်ပြီးတော့သူဟာကိုယ်ယူကိုမနဲ့လို့ယူဆနေတယ်။သောကမြညာရှိတဲ့အခါမှာဆွေတွေမျိုးတွေပျက်စီးတဲ့အခါနော်ယောဂဖြစ်တဲ့အခါစိစေဥစ္စာတွေပျက်စီးတဲ့အခါကိုယ်ကိုချင်းတရားပျက်စီးသွားတဲ့အခါအယူဝါဒပျက်စီးသွားတဲ့အခါဟာသောကတွေဖြစ်တယ်။ကထံကထာဆိုတဲ့ခန္ဓာကတန်တရားမြားညောင်းကြီးစူးပြန်ပြီဆိုလို့ရှိရင်လည်းအမှန်တရားပေါ်မှာလည်းဟိုမဆုံးဖြတ်နိုင်ဘူးအားလုံးကတန်တရားတန်လာနေတယ်လို့ပဲနေတယ်ဒါဟာနောက်ပြီးတော့အဲ့ဒီမြားညောင်းကြီးစူးနေလို့ရှိရင်လောကကြီးတစ်ခုလုံးကိုပြေးလွှားနေတယ်ဆိုတဲ့အနေထားမှသူကဖွင့်ထားတာခီးသွားတာတွေကလည်းပဲအဲ့ဒီညောင်ညောင်သွားနေကြတယ်ဆိုတဲ့အကြောင်းရသော်ဗျာဒါဟိုထဲ့ဟောတာเนาะထဲ့ဟောတာအဲ့ဒီမှာဆိုပါစို့ရာဂညောင်ညောင်စုဝင်ခံထားရတဲ့ပုဂ္ဂိုလ်ဟာတဲ့ရာဂကိုအကြောင်းပြုပြီးမကောင်းမှုဒုစရိုက်တွေလုပ်တယ်မကောင်းမှုဒုစရိုက်မှန်သမျှအကုန်လုပ်တယ်ခိုးဆိုးတိုက်ရိုက်မှုတွေလည်းလုပ်တယ်လူရဲမှုတွေလည်းသူကျူးလွန်တယ်တဲ့အဲ့တော့ဒါရင်လားလို့ဆိုမကဘူးအဲ့မှာစိတ်ဝင်စားကြကောင်းတာတော့အဲ့ဒီမဟာနေဒီသာဆိုတဲ့ကျမ်းမှာသူဖွင့်ထားတာရာဂမြားညောင်းစူးဝင်နေတဲ့ပုဂ္ဂိုလ်ဟာတဲ့သင်္ဘောစီးပြီးတော့ပင်လယ်ခီးကိုဖြတ်တန်းနေသိနိုင်တယ်လေပင်လယ်ခီးဆိုတာကမ္မမြင်နာမမြင်သွားတာအဲ့ဒါရဲစွန့်ပြီးတော့သွားတာခုခေတ်ကတော့ adventure ဆိုပြီးတော့စွန့်စားမှုဆိုပြီးတော့ကောင်းတာကောင်းတဲ့ထင်ကြဒိမြန်နဲ့စီးပြီးတော့နိုင်ငံညာတွေသွားတယ်။ဒိမြန်ပြက်ကြရင်သိနိုင်တယ်။တော့အဲ့ဓာတွေကဒီစွန့်စားမှုတွေဆိုတာတွေကဒုက္ခနဲ့ရင်ဆိုင်ပြီးတော့သွားတာတဲ့။အဲ့ဒီသွားတယ်လို့ဆိုတဲ့ထဲမှာဟိုဘာရီပါလာတော့ဆိုဒေတာတွေအကြောင်းလေးပါလာတယ်။တိခုံပံကိစ္စတိတဲ့။တိခုံမဆိုတာရွှေကုံဖျားတဲ့တဲ့နေရာကိုလေတိခုံမလို့ခေါ်တာလေ။အဲ့ဒီနေရာမြည်ညွှန်းသလားဘာလို့သူကပင်လေကန်ပင်လေကန်ကြီးပဲလေဒါရှေးတော့အရတိကုံမဆိုတာရှေးတော့ကိုညီညွှန်းနေဆိုရင်တော့ရှေးတော့ကရှေးတော့ကလေးကရှိတဲ့သဘောရှိတယ်ပေါ့နော်နောက်တက်ကောလံကိစ္စတိတဲ့ဒီကနေ့ခေတ်အနေနဲ့တက်ကောလလို့ဆိုတာဖေတိသားကိုခေါ်တယ်ဆိုတာဒါဟိုတမန်ရောက်ရှာမယ်တက်ကတိလံကိစ္စတိတက်ကတို့သွားတယ်ဒါတော့ခုတက်ဆီလာဆိုပါကစ္စတန်မှာရှိတယ်ဒါလည်းပင်လယ်ရင်နဲ့နီးတဲ့အရက်တွေပဲကောင်းကာလမှုခံကိစ္စတိတဲ့ကာလမှုခံရက်သွားတယ်ပူရပူရံကိစ္စတိဝေတုံကံကိစ္စတိဝေရာပဋ္ဌံကိစ္စတိတာမလင်ကိစ္စတိတာမလင်ဆိုတော့အိန္ဒိယဘက်မှာရှိတယ်ဝင်းကံကိစ္စတိအေလဗန္နံကိစ္စတိအဲ့မှာသူဝနာပူမိန်ကိစ္စတိဆိုသူဝနာပူမိရဘယ်နေရာတော့ဆိုရင်အများယူဆထားတော့ဗမာပြည်ယူဆထားတော့တထုံကိုသူ့အနာဘူမိပင်လည်းကန်းချင်းအများယူဆထားတော့ အဲ့ဒီကနေတခြားလုံးဟိုအိတ်ဟိုရင်ပေါ့မလေးရှားဟိုထိုင်းခေကနေခေါ်တဲ့ထိုင်းတို့မလေးရှားတို့အင်ဒိုနီးရှားတို့အထိပေါ့ပင်လယ်ကမ်းရိုးတန်းနေဒေသတစ်ခုလုံးကိုသူဝနာဘုံမီလို့ခေါ်တယ်လို့သူဆိုကြတယ်ပေါ့နော်ယုံနာထိုင်းကလည်းပဲသူဝနာဘုံမီသူနိုင်ငံလို့ယူဆလို့သူဝနာဘုံမီအဲပေါ့တောင်လောက်ထားတယ်လေပမာပြာလဲသူဝနာဘုံမီအတထုံပဲဆိုပြီးတော့ယူဆတာအဲ့တော့ရှေးခေတ်ကလေးကတည်းကရှိတယ်မြေပုံဆိုတာလည်းပြောင်းနိုင်တယ်မြေအနေထားလည်းပြောင်းနိုင်တယ်အဲ့တော့ယင်းထဲမှာဒီလူကျင်နာတွေအကြောင်းမလို့လူတွေဟာသွားကြတယ်လို့သူတို့ဆိုလိုတာပေါ့ဟိုဒုတိယကဘာစစ်မတိုင်ခင်ကမြန်မာပြည်မှာဆိုလဲကြည့်လိုက်လေမြန်မာလူမျိုးတွေကကိုယ်နိုင်ငံကိုနေဟိုဘက်ကဥရောပဘက်ကနေပြီးတော့စပိန်တို့ဟိုဒတ်စ်တို့အင်္ဂလိပ်တို့ဆိုတာတွေပင်လယ်ရေကြောင်းကနေလှည့်ပြီးတော့ဒီနိုင်ငံတွေရောက်အောင်လာတာပဲလေဒီနိုင်ငံတွေရောက်ပြီးတော့ဒီပင်လယ်ရေကြောင်းကိုကြီးစိုးနိုင်တဲ့အခါကျတော့အင်္ဂလိပ်ဟာအိန္ဒိယနိုင်ငံကိုလည်းကြီးစိုးသွားတယ်။သီရိလင်္ကာနိုင်ငံပထမဆုံးဝင်တာကဒတ်စ်ဒတ်စ်တို့ဝင်တာနော်ဒတ်စ်တွေစီကပေါ်တူဂီတွေလူယူလိုက်ပြန်ပေါ်တူဂီစီကနေမှအင်္ဂလိပ်ကလူယူတာအဲ့တော့သီရိလင်္ကာနိုင်ငံကပင်လယ်ထဲကကျွန်းလေးဆိုတော့ခီးသွားတဲ့နေရာမှာလမ်းဆုံလေးဖြစ်နေတော့လမ်းဆုံဖြစ်တော့ Dutch တို့နော်ပေါ်တူဂီတို့အင်္ဂလိပ်တို့ဆိုကိုလိုနီဘွားမှာနှစ်ပေါင်း450လောက်နေရတယ်ဒါမို့ဘုရားသာသနာတော်ပျောက်သလောက်ဖြစ်သွားလို့ဗမာပြည်ကနေပြီးတော့ဘုန်းကြီးတွေပြန်ပြီးတော့ယူရတဲ့သူတို့စာပေတွေရောပြန်ပြီးတော့သင်ရတယ်နော်ထိုင်းနိုင်ငံကယူတာကိုရှန်ကိုင်းလို့ခေါ်တယ်။ဗမာပြည်ကယူသွားတာတော့အမရပူရကိုင်းနဲ့ရမင်းညာကိုင်းဒီကနေ့တန်က3000 4000ရှိတဲ့သီရိလင်္ကာနိုင်ငံမှာခိုင်း3ခိုင်းရှိတယ်ပေါ့။ဗမာပြည်ကသွားတာ2ခိုင်းနဲ့ထိုင်းက1ခိုင်း3ခိုင်းရှိတယ်။အဲတော့အဲ့ဒါလို့ဒတ်စ်တို့ပေါ်တူဂီတို့အင်္ဂလိပ်တို့ဆိုတာရှင်တွေကလောဘကိုအကြောင်းပြုပြီးတော့ရာဂကိုအကြောင်းပြုပြီးတော့ပင်လယ်ခရီးကြီးကိုဖြတ်တမ်းပြီးဒီရောက်အောင်လာကြတာပဲအဲ့ဒါကပင်လယ်ခရီးကြီးကိုမကြောက်မရွံ့ဖြတ်တမ်းပြီးဒီရောက်အောင်လာကြတယ်အဲ့ဒါတွေကိုဒီထဲမှာထည့်ပြီးတော့နေရတာကြံနေမှာဖွင့်ဆိုထားတာဒါစိတ်ဝင်စားစရာကောင်းတယ်ပေါ့နော်ဘင်္ဂလောကံခစ္စတိဆိုဘင်္ဂလောကဆိုတာဘင်္ဂလားဒေ့ရှ်ဖြစ်နေတယ်ဘင်္ဂလားဒေ့ရှ်နဲ့ကရကတာတို့ပေါ့နော်ဝင်္ဂတိုင်းဆိုတာပါဠိလိုဝင်္ဂခုခေါ်တဲ့ဘင်္ဂါလီပေါ့သူကအင်္ဂလိပ်လိုကြတော့ West Bengal နဲ့ Eastern Bengal လို့ခေါ်တာ East Bengal Bangladesh West Bengal ကလကတာသူကဘင်္ဂါလောကဆိုအဲ့ဒီသူတို့နိုင်ငံကြီးလည်းအချီးကြီးပဲဘင်္ဂါလီလူမျိုးတွေနေတဲ့နိုင်ငံကြီးလည်းအချီးကြီးပဲသို့တော့နှစ်ချမ်းကွဲပြီးတစ်ချမ်းကဘင်္ဂလားဒေ့ရှ်ဖြစ်ပြီးတော့တစ်ချမ်းကတော့အိန္ဒိယနိုင်ငံထဲမှာဒီလိုရှိတယ်ပေါ့အဲ့လိုရှိတယ်ဘင်္ဂလားဒေသဟောအဲ့ဒါလူလောကကြီးမှာသူခီးသွားလာပြီးတော့လောဘကိုအခြေခံပြီးတော့ခီးသွားလာတယ်ပစ္စည်းရှာကြတယ်အဲသူတို့လာတာအလကားလာတာမဟုတ်ဘူးစီးပွားရှာကြတာအထူးသဖြင့်ဟိုအခြေခံတာတော့ရွှေငွေရှာတယ်လို့ပဲဟင်္ဂအမုတ်တွေစပိုက်စ်တွေရှာတယ်ဒီဘက်မှာလာပြီးတော့အဲ့လိုလုပ်ကြတာနှစ်ပေါင်းများစွာဗမာပြည်လာတာကျွန်းသစ်တို့ဘာလို့ရှာတယ်သူအဲ့လိုဟာတွေယူသွားကြတာပေါ့နော်ချောက်တံပရမရတွေရှာတယ်ဒါလောဘယင်းတွေကစူးဝင်နေတယ်ရာဂကိုအကြောင်းပြုပြီးတော့သူတို့လုပ်ကြတာလို့သူတို့ဆိုတယ်ပေါ့နော်အဲ့ဒါလို့ရသွားပြန်တော့လေဒီမြားကြောင်ကကျွတ်သွားလာလို့ဘယ်ဟုတ်မလဲအဲ့ရသွားတဲ့ပစ္စည်းကိုကိုယ်ကအနိုင်ကျင့်ပြီးအယူမခံရအောင်လုံခြုံရေးကိုစူးစမ်းကြပြန်တယ်နော်ကိုအကျိုးစီးပွားကိုကာကွယ်မှုဆိုပြီးတော့လက်နဲ့နေကြင်ကြပြန်တယ်အဲ့လိုပဲလေလက်နဲ့ကြင်ကြကိုအကျိုးစီးပွားဆိုအကျိုးစီးပွားကာကွယ်ကြတယ်ခဏတည်းလဲဒီလှုပ်တွေလှုပ်တော့မယ်လေစီးပွားရေးနယ်ချဲ့တယ် ဒီဒီကနေ့ကတော့စီးပွားရေးနဲ့ချဲ့ကြတာပေါ့ one way one road တို့ဆိုတာတနေ့ကလုံးကိုဖြန့်ကျက်ဖို့လုပ်နေတာဒါလည်းစီးပွားရေးရှင်တွေကရာဂကြောင့်ဖြစ်တာပေါ့အချင်းချုံလိုက်တဲ့ကဩအဲ့ဒီလူနဲ့ရေနတန်လေနဩဒိန်တော့ဓိတာတပ်ပဝိဓာဝတိရှင်တွေမှာလူချင်းဆန္ဒတွေအာချိလို့ခီးသွားကြတယ်လို့ဆိုလို့တယ်ပေါ့နော်ရလိုမှုနဲ့သွားနေကြတယ်အဲ့ဒါပဲရလို့လို့မဟုတ်ပါဘူးအလဲပတ်သွားတာပါဆိုအလဲပတ်ကလည်းပဲသူကချီးကျင်တဲ့ဆန္ဒပဲတူတူပဲလောဘနဲ့သွားတာပဲနော်အဲ့တော့လောဘကယင်းထဲကလောဘကခီးသွားစေတယ်ပေါ့ခီးသွားစေတယ်ပေါ့ဒါကိုဘုသူတလို့ယူဆပြီးတော့သွားကြလာကြတာပေါ့နော်အဲ့ဒီလိုဒီရှင်တွေကညှောက်နေကြောင်းပြုတ်ပြီးတော့တဲ့ရှင်နာတန်လေးနာဩဒိန်တော့သဗ္ဗတိတဝိဓဝတိဒါဒီဘွားတွေကိုရှင်ညွှန်ပြောတာအဲ့လိုရှင်တွေကအဲညှောက်တန်းလန်းတဲ့လူဘွားကနေနတ်ဘွားရောက်လိုက်တရိษံဘွားရောက်လိုက်ပြိတ္တာဘွားရောက်လိုက်ဘွားတွေဒီလိုပဲခီးသွားနေကြတာတန်တရာထဲမှာလည်းပဲဒီလိုပဲပြေးသွားနေကြတယ်သူဆိုလို့ဒီဘွားမှလည်းအငြိမ့်မနေနိုင်ဘူးတန်တရာမှာလည်းအငြိမ့်မနေနိုင်ဘူးအဲ့ဒါကိုရည်ညွှန်းပြီးတော့ဒီခီးသွားတယ်လို့ညှောင်းနေစူးဝင်ခံရတဲ့ပုဂ္ဂိုလ်ကအဲ့တော့ရှင်နေကရှင်နေမှာစူးဝင်နေတဲ့ราคะဒေါသ మో ဟ မာနဒိဋ္ဌိ โทกะ กถากถา กถากถา ဆိုတဲ့ဒီမြညောင်း9မျိုးเนาะအဲ့ဒီမြားညောင်း9မျိုးရှင်တွေကမကင်းသေးတဲ့မြားဒီလူဟာလှုပ်ရှားသွားလာနေမှာတန်တရာတွေမှာလည်းလှုပ်ရှားသွားလာမှာဒီဘွားမှာလည်းအငြိမ့်နေနိုင်ဘူးသွားလာနေကြမြတ်စွာဘုရားအဲ့ဒါတမီဝတန်လမဘုရားတဲ့အဲ့ဒီစူးဝင်နေတဲ့မြားကြီးမင်းတို့နှုတ်လိုက်နိုင်ပြီဆိုလို့ရှိရင်တော့နထဝတိမင်းဘယ်မှမသွားတော့ဘယ်မှမသွားတော့ဘယ်မှမသွားဘူးဆိုတော့လူချင်းလို့လည်းမသွားဘူးမုံတိလို့လည်းမသွားတော့ဘူးပေါ့နော်တန်တရာမှာလည်းပဲခီးမသွားတော့ဘူးတဲ့မသွားယုံနေမကဘူးနတိရတိတန်တရာဝဲဩကရည်တယ်လည်းမင်းမြုပ်မသွားဘူးတဲ့အဲ့တော့မလှုပ်ရှားတော့ဘူးရှင်ထဲမှာမြားညောင်းရှိနေတယ်ပြလှုပ်ရှားမယ်သွားလာမယ်အဲ့ဒါကိုရှင်ထဲကမြားညောင်းကြီးကိုနှုတ်လိုက်မယ်ဆိုလို့ရှင်တော့နတဝတိဘယ်မှသွားမှာမဟုတ်တော့ဘူးနတိရတိကောင်းကောင်းအယုန်နေတယ်လေမြုပ်သွားမှာမဟုတ်ဘူးတဲ့အဲ့တော့ယင်ထဲကအများညောင်းဖြစ်နေတာကိုလူတွေကတော့ကိုယ်ယင်ထဲမှာစွဲနေတယ်အများညောင်းကိုအများညောင်းမှာမသိဘူးဒါတော့မမြင်ဘူးအကောင်းပဲထင်တာပဲလူဆန္ဒလို့ပဲထင်တယ်အခီးသွားပဲဆိုပြောနေတာပဲသေးတာသာမပြောရှိမယ်ခီးသွားဖို့တော့ပြောမယ်ဟိုဘွားသွားဖို့တော့ပြောမှာမဟုတ်ဘူးဒီဘွားခီးသွားဖို့တော့ပြောနာပဲသိကြတယ်ဒါနေမကဘူးတဲ့မြတ်စွာဘုရားတတ္ထသိက္ခာနုခိယန္တိယာနိလောကေဂရိတာနိလောကမှာနှစ်သက်ခြေနှက်ဆရာကာမဂုဏ်အာယုန်တွေရှိတယ်နှစ်သက်အဲ့ဒီကာမဂုဏ်အာယုန်တွေရဖို့ရလိုတဲ့ဆန္ဒနဲ့သူတွေဟာသင်္ချာမှုမျိုးစုံကိုသင်္ချာနေကြတယ်သင်ယူနေကြတယ်အဲ့တော့ဘဝရလာတယ်ဆိုကြောင်းနေရတယ်နော်တပ်ပညာသင်ညာရတယ်လက်မှုပညာသင်ညာရတယ်စက်မှုပညာတွေသင်ညာရတယ်တက္ကသိုလ်တွေတက်ကြတယ်ဘွဲတွေယူကြတယ်ဘာလို့ဘို့ဆိုရင်ဓာတ်တွေအတွက်ပဲအကုန်လုံးလူချင်းစရာတွေရဖို့အတွက်သင်ညာတာလေလိုက်ကြည့်ဒီပညာဘာအတွက်တုံးဆိုရင်အာပညာတတ်မှသာဝဏီပြည့်စုံမဲ့ဆိုတဲ့အတုံးနဲ့တုံးတာအမှားတော့ဘဝမှာလောဘနဲ့သိမ့်ပိုက်လို့မှုပဲအလုံးပညာတတ်ပြီဆိုရင်စီးပွားရေးတွေဖြစ်လာမယ်ပညာကိုအကြောင်းပြုပြီးတော့သာဝဏေရေးတွေရလာမယ်တိုးတက်လာမယ်ကြီးပွားလာမယ်ဆိုတော့အဲ့ဒါတွေအကုန်လုံးအကောင်းလို့ထင်တာဒါပုထုဇဉ်အနေနဲ့အကောင်းလို့ထင်တာနော်ဒါကြောင့်တတ္ထသိက္ခာနုခိယန္တိအတတ်ပညာတွေမျိုးစုံတွေကိုသင်ကြတယ်တဲ့ဘာအတွက်သင်တာတော့ဆိုရင်လူချင်းစရာကာမဂုဏ်အာယုန်တွေအတွက်သင်တာကာမဂုဏ်အယုန်တွေကိုပြောမယ်ဆိုရင်တော့မျက်စိကမြင်တဲ့အဆင်းလူချင်းစရာအဆင်းနားကကြားတဲ့နှစ်သက်စရာအသံန နှခေါင်းနန်းရှိရတဲ့အနံ့လျာကယတာခံရတဲ့ယတာခန္ဓာကိုအထီးတွေ့အဲ့ဒါတွေဟာကျင့်တ်ဆရာတွေကိုရဖို့အလွယ်တကူရရှိခံစားနိုင်ဖို့အတွက်ပညာရည်မျိုးစုံကိုသင်ကြတယ်အဲ့တော့မြတ်စွာဘုရားကအကြံပြုတာမင်းတို့ဓာတ်တွေသင်လို့လေရလာတဲ့ဟာတွေကတခုမှတည်ငြိမ်မှမဟုတ်ဘူးအခုရတဲ့တော့ကြပြီးတော့ပြန်လက်လွတ်လိုက်ရမှာပဲဘယ်ဟာမှဟိုသာဝရမရှိဘူးလှုပ်လျရတာကပြင်းမှန်းလိုက်တာရသွားလို့ရှိရင်လည်းခဏပဲဒါကြောင့်မို့နတေသူပတုတော်သိရတယ်ဓာရီအတွက်လှုပ်မနေပါနဲ့မလှုပ်နဲ့တော့အဲတမဟာပြင်ပြောလို့ရှိရင်အဲ့ဒါကိုကြည့်လိုက်ရင်ဂေါတမဘုရားလူလောကကြီးပွားတိုးတက်ရေးကိုဖျက်ဆီးသူလို့ဆွဆွဲခံရတယ်ဒါမှန်တယ်နော်ဆွဆခင်ဖះတာသူကိုယ်တိုင်ကလည်းမင်းသားဘွားနေကြတာလေမင်းသားဘွားဆိုသူတို့တာကိုမင်းကြီးကလည်းပဲဒီသူတို့နိုင်ငံမှာနေပြီးတော့ तू อ่ะသူရဲ့ကောင်းတရားအနေနဲ့တိုင်းပြည်ကိုဆောင်ရွက်စေချင်တာတိုင်းပြည်ကိုကာကွယ်စေချင်တာအုပ်ချုပ်ပြီးတော့တိုင်းပြည်ကိုကြီးပွားအောင်လုပ်စေချင်ဒါပေမဲ့ဖះဒါတွေကဘယ်တော့မှဆုံးမမဟုတ်ဘူးဆိုပြီးတော့သူဓာရွဲ့မကြိုးစားဘူးမကြိုးစားဘူးအမှန်တရားဝယ်သိဖို့ကြိုးစားလိုက်တယ်အဲကြောင့်ဖေမိသရမင်းကြီးနဲ့တွေ့တဲ့အခါမှာလဲဖေမိသရမင်းကြီးကဘုရားရဲ့တရားကိုနာပြီးတော့အာနာကိုတမက်တမောကြီးမနေဘူးလေသူတမ်းမဲ့သူသားအစရတမကောင်းမှန်းသိနေရတဲ့ထိနှံလွှဲပေးလိုက်တယ်လေနောက်ဆုံးသူဖန်ခံတတ်ခံလိုက်ရတာထောင်ထဲဒါသူအနေနဲ့ဒီတရားတွေသိပြီးတော့မလို့ကျွန်တော်လို့ပဲအသူထိနာစီးစိမ်ဘလို့ပဲခံစားနေနေသိဆုံးရင်းနဲ့ပဲဖြစ်ရမှာအစားတသက်လွှဲပေးလိုက်တော့ထောင်သွင်းချင်းချခံပြီးနောက်ဆုံးမှာလောက်ကြံတပ်ဖြတ်ချင်းခံလိုက်ရပြန်တာအဲသူနိုင်ငံကာကွယ်ဖို့သူမစူးစမ်းတော့ဘူးပေါ့နော်ဘာလို့ဘလို့ကာကွယ်နောက်ဆုံးကြတိပဲသွားမှာပဲလေအလုံးနောက်ဆုံးကဆုံးသက်ကတိတိုင်းပဲသွားတာဗမာပြည်ကြီးအင်္ဂလိပ်ကနေအုပ်ဆိုးတဲ့အခါအင်္ဂလိပ်ကိုတော်လှန်မှုစ조사ကြတယ်အဲသွေးပြေကျသွားတာပဲရှိတယ်ဟိုကောင်လည်းအချိန်တန်တော့ဆုတ်သွားတာဟောနော်အချိန်တန်တော့ဘူးမမနေဘူးကုန်သွားမှာပဲတည်သွားတာပဲလေကိုတိုက်တိုက်မတိုက်တဲ့သွားတာစဉ်းစားကြည့်အဲကြောင့်လို့တချို့ကလည်းပြောကြတယ်ဗမာပြည်လွတ်လပ်ရေးရတာဗမာရီကတိုက်လို့ရတာမဟုတ်ပါဘူးတဲ့အချင်းကြတော့အင်္ဂလိပ်ကသူ့ကိုမထိန်နိုင်တော့ပြန်ပေးခဲ့ရတာအဲ့ဒီလိုပြောတာရှိတယ်ဒါလည်းဟုတ်တယ်လို့ပြောနိုင်တယ်ဘာလို့လဲဆိုရင်တိရိလင်ကနိုင်ငံကတိလို့ရလိုက်တာပဲလေလွတ်လပ်ရေးပေးတဲ့တည်းမှာသူပါသွားတာပဲဗမာပြည်တဲ့တလပဲနောက်ကြဗမာပြည်ရဲ့ဇန်နဝါရီသူကဖေဖော်ဝါရီမှာဟုတ်မတိုက်လည်းပဲလွတ်လပ်ရေးပေးတော့မှာပဲသူကဘာလို့ပေးတာလို့ဆိုဒီနိုင်ငံတွေကို तू မထိန်နိုင်တော့သူ့နိုင်ငံကဂျာမနီနဲ့ဆစ်ဖြစ်နေတဲ့အခါကုန်ကြစည်တွေများဆင်းရဲလာတာအဲဒါ तू ကဓာကြီးရဲ့ဝန်တုံးဝန်ပိုးကြီးပြောရမယ်ဆိုရင်ဗြဟ္မာအုတ်ခေါင်းကြီးပေါ့ဗြဟ္မာအုတ်ခေါင်းကြီးကို तू ဆက်ပြီးတော့ချီမထားနိုင်တော့ဘူးပေါ့အဲဒါကြောင့်မို့တချို့ကလည်းသမိုင်းဆရာတွေပြောတယ်အေးဘဝပြည့်ဂျပန်နေသွားခေါ်တိုက်လူတွေပဲဒုက္ခရောက်သွားတာခေါ်လာတဲ့ဂျပန်တွေကပါရိုက်နားရိုက်၃နှစ်နေပြီးဗမာတွေဒုက္ခတော်တော်ပေးသွားတယ်ပေးသွားတော့၃နှစ်ကြာတော့အင်္ဂလိပ်ကပြန်တိုက်တော့ဂျပန်နောက်ဆုံးသွားတယ်အော်ဗမာကူမတိုက်ရဘူးလားဆိုတော့တိုက်တော့တိုက်တာပေါ့နော်ကူတိုက်တော့မြန်မြန်တော့ပြီးသွားတာပေါ့သို့တော့လွတ်လပ်ရေးရတာအင်္ဂလိပ်ကပေးလို့လွတ်လပ်ရေးရသွားတာပေါ့သူနောက်ဆုံးပေးတာသူကနောက်မဆုံးပဲနဲ့တင်းခံနေဦးမယ်ဆိုရမှာမရဘူးစင်ကာပူတို့မလေးရှားတို့အင်ဒိုနီးရှားတို့ဆိုလို့ရှိရင်56လောက်မှလွတ်လပ်ရဗမာပြည်က48လ9လလွတ်လပ်ရလိုက်တယ်သူတို့က56လောက်မှလွတ်လပ်ရသူတို့လွတ်လပ်ရတဲ့အချိန်မှာဗမာပြည်ကကုလသမဂ္ဂအတွင်းဝန်ဥတ္တန်တို့လက်ထက်ဖြစ်သွားတယ်ဒါကြောင့်မို့ဥတ္တန်ကိုကျေးဇူးတင်လို့ဂျလန်ဥတ္တန်ဆိုတဲ့လမ်းရှိတယ်မလေးရှားမှာမလေးရှားကွာလာလမ်းပူမြို့မှာဂျလန်ဥတ္တန်ဆိုတာရှိတယ်လမ်းနာမည် အဲ့တော့ဆိုလိုတာကတော့အချိန်တန်လို့ရှိရင်တချို့ဟာတွတ်တူဖြစ်သွားတယ်။အဲ့ဒီအချိန်မစောင့်နိုင်တဲ့အခါကျရင်လည်းဒုက္ခရောက်တတ်တယ်ပေါ့နော်။အဲ့တော့ဘေဟာဝဲပြီတန်တရာကြီးဆိုတာကိုလို့လို့ကြီးလည်းမဖြစ်ဘူး။အချိန်တန်ရင်လည်းတွတ်တူသွားမှာပဲလေ။အချိန်တန်ရင်တော့တွတ်တူသွားတာပဲ။မင်းတို့မင်းကြီးတော့အချိန်တန်တော့သိသွားတာပဲလေ။ကျန်စေသားမင်းကြီးနဲ့ချိန်တန်တော့သိသွားတာအနောထဘုရင်ကြီးဘလောက်ပဲဘုံတကူကြီးတယ်ပြောပြောချိန်တန်တဲ့အခါထိမင်းနတ်ဆောင်နတ်ကကျွဲအောင်ဆောင်ခတ်လိုက်တာနဲ့သွားပြန်တာတမိုင်းရဆိုရင်တော့အဲ့ဒါကျွဲခတ်တာပဲလေအဲ့ဒါကိုထိမင်းဆောင်နတ်ကကျွဲအောင်ဆောင်ခတ်တယ်လို့ပြောတာပေါ့သို့မဟုတ်တကယ်ကျွဲရခတ်တယ်လားတော့မသိဘူးအဲ့တော့ဘယ်သူပဲဖြစ်ဖြစ်ချိန်တန်လို့ရှိရင်သူ့သူကိုရင်းဖြစ်သွားတာကဘာသမိုင်းကိုကြည့်မယ်ဆိုလို့ရှင်လေရုရှားနိုင်ငံအာနာရှင်ကြီးတွေချိန်တန်တော့တည်ဝါတာပဲလေလီနင်တို့စတာလင်တို့ဆိုငယ်ငယ်တုန်းကစတာလင်ပုံတွေ့တယ်နှကမ်းမွေးကြီးနဲ့သူ့ပုံကိုသတင်းစာထဲဖော်ပြရင်လက်ညှိုးကြီးထိုးပြီးတော့တေးစီဆွဲစာရန်ကြီးအောက်ကပါတော်တူတော်တော်တတ်တာအဲသူ့ပုံကြည့်ကျင်လို့ရှင်ဒီပြင်ပုံတွေတော့ရှိပါတယ်ငယ်ငယ်တုန်းကတော့ပါတော့ဟိုလင်းသမီးလိန်စေးလို့ဟာမျိုးပါအဲ့အဲ့ဒီလင်းသမီးလိန်စေးရဲ့တစိတ်ကြီးอ่ะအဲ့ဒါလီနင်ကြီးနဲ့ဟိုစတာလင်ကြီးနဲ့တူတယ်နှကမ်းမွေးရဲ့ထူထူကြီးနဲ့အဲဆိုလိုတာအချိန်တန်သွားလို့ရှိရင်သူတို့ဖြစ်တာသို့တော့ကိုလုံးလို့ဖြစ်တယ်လို့လူတွေမှာရှုံကြည့်ကြတယ်တဲ့အဲ့တော့မြတ်စွာဘုရားကဒီအကြောင်းအရာတွေကိုအကုန်လုံးသူ့အတူသိတဲ့အခါကျတော့ယာနိလောကိဂတိတာနိနတ္တိတုပတိတောတိယာတဲ့မင်းကံကုန်အာယုန်ဤအတွက်တော့ကြိုးစားမနေပါနဲ့ကြိုးစားမနေပါနဲ့နိဗ္ဗိစသဗ္ဗတောကာမိသိခေနိဗ္ဗာနမတ္တနောရှင်နဲ့ကရာဂရိဒေါသရိမောဟရိရှင်နဲ့စူးဝင်နေတဲ့ကိလေသာတွေငြိမ့်မှုအတွက်ပဲမင်းစဉ်းစားပါတဲ့အစမှန်သိပြီးတော့ငြိမ့်မှုအတွက်ပဲစဉ်းစားပါဒါတွေနောက်လိုက်လို့ကမင်းဘယ်တော့မှမပြီးတော့ဘူးလို့ဆိုလို့ရပေါ့ဒါကရေလူပွဲမှာတုံးနဲ့တူဟိုဟိုဓာတ်နဲ့လှမ်းနဲ့ခုတ်ကြတတ်ကြဖြတ်ကြတော့မဲ့ဆွေတော်မျိုးတော်တွေရဲ့ကြားမှာမြတ်စွာဘုရားဒီတရားကိုဟောတာနော်အဲ့တော့ဒီတရားကမပြီးသေးဘူးနောက်ထပ်ဟောတဲ့တရားတွေကြံသေးတယ်ပေါ့နော်နောက်ရက်ဒီကျမဆက်ကြအောင်အဲ့တော့မြတ်စွာဘုရားဆိုလို့တဲ့အဓိပ္ပာယ်ကလည်းခုကအမတန်မှရှင်းတယ်ပေါ့တရားချက်ကင်သူတော်စင်ပြိဿအပေါင်းတို့လောကလူတွေလုံနေတဲ့အရာမှန်သမျှဟာသာဝရမဟုတ်ဖဲနဲ့ငိမ့်အေးတဲ့နှလုံးသားငိမ့်အေးဖို့အတွက်မဖြစ်ဖဲနဲ့နှလုံးသားအတွက်အပူတွေပွားဖို့ရာတွေဒါဖြစ်နေတယ်အလုပ်တွေကိုလုပ်နေကြတာဖြစ်တယ်နှလုံးသားငိမ့်အေးဖို့အတွက်တော့အဲ့ဒါတွေကိုအလုံးကိုဆွလွတ်နိုင်မှာပဲဖြစ်တယ်ပေါ့ဆွလွတ်နိုင်ပြီးတော့ငိမ့်ချမ်းရေးအတွက်ရင်ထဲကအပူတွေညောင်တသိန်းနေနှုတ်ဆုံးနှုတ်ဖဲရှားပြီးတော့ငြိမ်းချမ်းမှုရာအတွက်သာကြိုးစားမှအမှန်တရားကိုရရှိမှဖြစ်တယ်လို့ကိုစီကိုစီသဘောပေါက်ပြီးတော့ကျင့်ကြံကြိုးကုပ်ပွားများအားထုတ်နိုင်ကြပါစေကုန်သတည်းရှိစေချာအရှင်ဖေယျာဖေယျာဖေယျာရွေတော်တို့သည
်ဖေယျာရွေတော်တို့သည
်ဓမ္မအတိညာဓမ
္မအတိညာ
ရှားရှိမသာလင
်ရှားရှိမသာလင
်နိဗ္ဗာန်ချမ်းသာကို
နိဗ္ဗာန်ချမ်းသာကို
မျက်မှောက်ပြုနိုင်ပါသောကြောင
့်မျက်မှောက်ပြုနိုင်ပါသောကြောင့
်ဓမ္မအတိညာ
ဓမ္မအတိညာ
ရှားရှိစေရန
်ရှားရှိစေရန
်ရှိတန်ကြလျက်ရှိ
တန်ကြလျက်
ဓမ္မသဖြင့
်ဓမ္မသဖြင့်
ရှင်ကျင်ပါရှင်ကျင်ပ
ါ
ပြုလို့ကြ၍ပြု
လို့ကြ၍
အပ္ပဒါနာအပ္ပဒါနာဓမ္မဒါနာဓမ္မဒါနာတရားအလှူတော်ကိုတရားအလှူတော်ကိုပေးလူကြပါကုန်၏
ပေးလူကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်ကို
ယုတိလေးမြတ်စွာ
ယုတိလေးမြတ်စွာ
မမတ်သာသာ
မမတ်သာသာ
အာယုန်ထားလျက်
အာယုန်ထားလျက်
နာကြကြပါကုန်၏
နာကြကြပါကုန်၏ တ
ရားတော်မြတ်ကို
တရားတော်မြတ်က
ိုတတဝဝုဒ္ဓု
တတဝဝုဒ္ဓု
အစူစူတို့ဖြင
့်အစူစူတို့ဖြင့်
ပူဇော်ကြပါကုန်၏
ပူဇော်ကြပါကု
န်၏ယနေ့ယခု
ယနေ့ယခု
အာထုပြုလို့ကြရသော
အာထုပြုလို့ကြရသော
ဤကောင်းမှု
ဤကောင်းမှု
ဤကုသိုလ်စုစုသည
်ဤကုသိုလ်စုစု
နိဗ္ဗာန်ချမ်းသာ
၏နိဗ္ဗာန်ချမ်းသာ၏
အကြောင်းထောက်ပံ
့အကြောင်းထောက်ပံ့
ဖြစ်ပါစေတည
်းဖြစ်ပါစေတည်
းဤကောင်းမှု၏
ဤကောင်းမှု၏
ဘုဘာကကို
ဘုဘာကကို
အမိအဖ
အမိအဖ
အဖိုးအဖွာ
ဘုဘာ
ဆရာသမားမစာပြေ
ဆရာသမားမစာပြေ
ကဘာသူကဘာသာ
ကဘာသာ
လူနဲ့မြတ်မာ
လူနဲ့မြတ်မာ
တတဝအများတို့
အာ
အမြအမြအ
မြအ
မြဝေငှပါကုန်၏
ဝေငှပါကုန်၏
ကုသိုလ်အမြ
ကုသိုလ်အမြ
ကိုစီရကြကုန်သည်ဖြစ်၍
ကိုစီရကြကုန်သည်ဖြစ်၍
ကိုစိတ်နှစ်ဖြာ
ကိုစိတ်နှစ်ဖြာ
ချမ်းသာကြသည
်ချမ်းသာကြသည်
ဖြစ်ကြပါစေကုန်သတည
်းဖြစ်ကြပါစေကုန်သတည်းအာလုံးဇာတာအမြအမြအမြအမြဒီလို